လွန်ခဲ့တဲ့နှစ်နှစ်ကမြန်မာနိုင်ငံတဝန်းမဲပေးခဲ့ကြတဲ့ရွေးကောက်ပွဲဟာမြန်မာပြည်သူတွေရဲ့ဒီမိုကရေစီတန်တိုက်ထံကိုထက်လောင်းအတည်ပြုခဲ့တဲ့ရွေးကောက်ပွဲဖြစ်ပြီးမဲဆန္ဒရှင်တွေရဲ့ဆန္ဒကိုအာဏာရှင်တွေဘက်ကတားဆီးပိတ်ပင်ခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကသတင်းထုတ်ပြန်ပါတယ်2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းမှုဟာမြန်မာနိုင်ငံမှာဆယ်စုနှစ်တခုစာဒီမိုကရေစီတိုးတက်ပြောင်းလဲမှုကိုနောက်ပြန်လှည့်စေခဲ့တဲ့အကြောင်းနိုဝင်ဘာလ9ရက်နေ့ညစွဲနဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့အကြမ်းဖက်မှုတွေကြားမှာမြန်မာပြည်သူတွေအတွက်ပုံမဆိုးွားတဲ့လူသားချင်းစာနာမှုအကျက်တဲတွေကြုံနေရတဲ့အကြောင်းနဲ့ဒီလိုဘေးဒုက္ခရောက်နေတဲ့ပြည်သူတွေအတွက်အကူအညီပေးတာတွေကိုကန့်သတ်ဖို့စူးစမ်းခံနေရတဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်ရှင်